ဆေးဟုတ်ချုပ်ရေးကောင်စီကအာနာသိမ့်ပြီးပြန်လည်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ကဒီဇယ်ရွေးကောက်ပွဲဦးတွေကိုပြင်ဆင်ဖို့နဲ့ရွေးကောက်ပွဲမှာပီအာအချိုးကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့ပြင်နေတယ်လို့ပြောလိုက်တဲ့အကြောင်းရန်ကုန်ကပြောပြထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါ
ရွေးကောက်ပွဲစီမင်းဥပဒေတွေကိုပြင်ဆင်ဖို့နိုင်ငံရေးပါတီတွေနဲ့ခေါ်ယူညှိနှိုင်းသွားမယ်လို့စေဟုတ်ချုပ်ရေးကောင်စီကဒီကနေ့လုပ်တဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးခမောင်ဦးကပြောပါတယ်။ရွေးကောက်ပွဲဥပဒေနည်းဥပဒေများကိုပြင်ဆင်နိုင်ရေးအတွက်ဒါ၃၀ဆောင်ရွက်လည်းရှိပါတယ်။မယ်စင်းကျွန်တော်တို့ဆန္ဒမဲပြပိုင်ခွင့
ဲချင်းပြည့်စုတဲ့အပိုင်းမှာလည်းမဲချင်းတွေကိုပြည့်စုတဲ့အခါမှာမြို့နယ်ကတာဝန်ခံပြီးကြကြမှာသက်ဆိုင်ရာထွေအုပ်တို့လဝကတွေအကူအညီရယူပြီးကြကြမှာအပြည့်စုကိုအလားတူပဲကျွန်တော်တို့ရက်ပေါင်း90အထက်မဲဆန္ဒနယ်ပြင်ပရောက်နေတဲ့လူကသက်ဆိုင်ရာရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ဆိုတဲ့ကိစ္စကလည်းဒီဟာတွေကမူလနေရာမှာလည်းပါဟိုနေရာမှာလည်းကျွန်တော်တို့မဲပေးခွင့်နဲ့မဲဆင်းနေရာဖောင်းပွားတာရှိပါတယ်ဒါကြောင့်ဒီရက်90နဲ့အထက်မဲဆန္ဒနယ်ပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေဒီတက်ဆရာရောက်နေတဲ့မဲဆန္ဒနေမှာမဲပေးခွင့်ဆိုတဲ့ကိစ္စမျိုးကိုလည်းပယ်ဖြတ်ဖို့အထိကျွန်တော်တို့စဉ်းစားနေပါတယ်အဲဒီလိုပယ်ဖြတ်ပြီးကြကြမှာတက်ဆိုရင်တော့ကျွန်တော်သူနဲ့ဆက်ဆက်နေတဲ့ဥပဒေဤဥပဒေဒါတွေကိုလည်းကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပါတယ
်အခုလိုပြင်ဆင်ဖို့ဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့လာမယ့်ပါတီတွေနဲ့တွေ့ဆုံပွဲမှာချပြဖို့စီစဉ်ထားတယ်လို့သူကပြောပါတယ်မေလ21ရက်နေ့မှာတီဇဲပါတီ90ကျော်နဲ့ကော်မရှင်နဲ့တွေ့ဆုံဖို့ရှိပါတယ်လက်ရှိမှာ NLD ပါတီကိုတီဇဲပါတီအနေနဲ့ဆက်လက်သတ်မှတ်ထားသလိုတွဲဆောင်ဘွဲမှာလည်း NLD ပါတီဘက်ကတက်ရောက်နိုင်ဖို့ဖိတ်ကြားထားတယ်လို့ပြောပါတယ်။ဒါပေမဲ့ချင်းအောင်နာတိမ်ပြီးပြီးခဲ့တဲ့တစ်ခေါက်ကရွေးကောက်ပွဲကော်မရှင်တင်တဲ့နိုင်ငံရေးပါတီတွေတွဲဆောင်ဘွဲမှာ NLD ပါတီဘက်ကတက်ရောက်နိုင်ခဲ့ခြင်းမရှိပါဘူး။LLD ပါတီရဲ့ဗဟိုအလို့အမှုဆောင်အဖွဲ့အားလုံးကဖမ်းဆီးခံထားရသလိုကြံသူတချို့ကလည်းထွက်ပြေးနေကြရတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပဲ NLD ပါတီဌာနချုပ်ကိုလာတဲ့ပါတီခေါင်းဆောင်တချို့လည်းရုံရှိမှဖမ်းဆီးခံခဲ့ကြရပါတယ်။ဒါကြောင့်အခုလိုနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပွဲမှာ NLD ကိုဖိတ်ကြားထားတဲ့ဆိုပေမဲ့ NLD အနေနဲ့တက်ရောက်နိုင်ခြင်းရှိမရှိမကြေညာသေးပါဘူး။ NLD ပါတီခေါင်းဆောင်တွေနဲ့လွှတ်တော်မတ်တွေဦးဆောင်ဖွဲ့စည်းထားတဲ့ CRPH လွှတ်တော်ကိုစားပြုကော်မတီနဲ့NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။တီဇဲရွေးကောက်ပွဲဥပဒေကိုပြင်ဆင်မှုဆောင်ရွက်နေတယ်လို့ဆိုပေမဲ့ဥပဒေပြုနိုင်တဲ့လွှတ်တော်မရှိတဲ့ဒီကာလမှာပြင်ဆင်မဲ့ဥပဒေပုံမှားတွေကိုဘလို့ပြင်ဆင်ပြထမ်းမလဲဆိုတာကိုလည်းကော်မရှင်တာဝန်ရှိသူဘက်ကရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူး။လက်ရှိကျင့်သုံးနေတဲ့ရွေးကောက်ပွဲနိုင်သူအကုံယူစနစ်ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းဖို့ဆောင်ရွက်နေတယ်လို့ဥက္ကမောင်ဦးကပြောပါတယ
် PR စနစ်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြီးခဲ့တဲ့သတင်းစာရှင်းလင်းမှုတွေမှာလည်း PR စနစ်နဲ့ပတ်သက်တဲ့အခြေခံအချက်လက်တွေအကြမ်းင်းကျွန်တော်ရှင်းလင်းခဲ့ပြီးဖြစ်ပါတယ်။နောက်ပါတီရဲ့တင်ပြချက်တွေလည်းရှိပါတယ်။အလားတူကော်မရှင်အနေနဲ့လည်းလေ့လာသုံးသပ်မှုများလည်းရှိပါတယ်။ဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ရှိရင်လည်းဥပဒေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဥပဒေပြည်ရေးအုပ်ချုပ်ရေးတရားစီရင်အာဏာများရရှိတဲ့အတွက်ရှိပြီးဖြစ်တဲ့အတွက်ပြင်ဆင်နိုင်တဲ့ဥပဒေများကိုလည်းကျွန်တော်တို့ပြင်ဆင်နိုင်ပါတယ်။ဤဥပဒေကတော့ကျွန်တော်တို့အနေနဲ့ဒါပြင်ဆင်လို့ကော်မရှင်ရဲ့ပြင်ဆင်ပိုင်ခွင့်ဖြစ်ပါတယ်။အမိန့်ကြော်ညာစာနဲ့ပြင်လို့ရပါတယ်။ဒါတွေကိုလည်းကျွန်တော်သုံးသပ်ပြီးကြကြမှာကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မှုအခြေအနေများကိုလည်းကျွန်တော်တို့အနေနဲ့အခြေအနေတပြေးညီထုတ်ပြန်ပေးသွားမှာဖြစ်ပါတယ
်။ဒီစနစ်ကိုကျင့်သုံးနိုင်ဖို့လက်ရှိမှာလေ့လာမှုတွေစတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ဒီစနစ်ကိုကျင့်သုံးဖို့ပါတီတချို့ကလည်းစာရန်တင်ထားတာတွေရှိသလိုကော်မရှင်ဘက်ကလည်းစာရန်ပြုစုထားတယ်လို့ပြောပါတယ်။ PR စနစ်ကျင့်သုံးဖို့ဆိုတာကိုပြီးခဲ့တဲ့ NLD အစိုးရတက်တန်းကာလလွတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေရောအတိုက်ခံပါတီတချို့ကပါတင်ပြခဲ့ကြပေမဲ့ NLD အများစုလွှမ်းတဲ့လွတ်တော်ကပယ်ချထားတာပါ။လာမယ့်ရွေးကောက်ပွဲတွေမှာဒီစနစ်ကိုကျင့်သုံးနိုင်အောင်လုပ်သွားမယ်လို့ရည်ရွယ်ထားတာမှာလက်ရှိအခြေအနေအရကျင့်သုံးနိုင်ခြင်းရှိမရှိနဲ့ရွေးကောက်ပွဲစနစ်တွေကိုထိတွေ့မှုအားနည်းနေစေဖြစ်တဲ့မြန်မာပြည်သူပြည်သားတွေဒီစနစ်ကိုအကျောင်းဝင်ဖို့အချိန်ယူရနိုင်တဲ့အပေါ်ကော်မရှင်ရဲ့ပြင်ဆင်မှုအပေါ်မှာသတင်းတောက်တွေမေးမြန်းတဲ့အခါမှာတော့ကော်မရှင်ဘက်ကရှင်းရှင်းလင်းလင်းဖြေကြားသွားတာမရှိပါဘူးဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆင်းရေးမတမာမှုတွေရှိခဲ့တယ်လို့လက်ရှိကော်မရှင်ကဆွတ်ဆွဲထားပြီးမဲဆင်းရေးမှားမှုတွေဟာတက်မတော်ဘက်ကထုတ်ပြန်တဲ့စီရင်ထက်များနိုင်တယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ် ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်300ကျော်ရဲ့မဲတွေပြန်လည်စစ်ဆေးမှုဟာသုံးပုံနှစ်ပုံပြီးသွားပြီလို့ပြောသွားခဲ့ပါတယ်ရှင်။